ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်ခလဲကျေးရွာတဝိုင်းမှာစက်တင်ဘာလ14ရက်နေ့ကစလို့ကရင်မျိုးသားလူမျိုးရေးတပ်မတော် KNL ပါဝင်တဲ့ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေကြားတပတ်ကျော်ကြာတိုက်ပွဲပြင်းထန်ခဲ့တယ်လို့ရွာကန်နဲ့စစ်ဘေးဒုက္ခသည်တွေအတွက်ကူညီပေးနေသူက VOA မြန်မာပိုင်းကိုပြောပါရစေ။စစ်ကောင်စီစစ်ကြောင်းတက်လာချိန်မြို့ဟောင်းရွာနဲ့ခလဲကျေးရွာချင်းဆက်မှာတိုက်ပွဲပြင်းထန်ခဲ့တာဖြစ်ပြီးတော့စစ်ကောင်စီဘက်ကလည်းရင်နဲ့ပုံကျဲခဲ့တဲ့အကြောင်းကိုဒေသခံကအခုလိုပြောပြပါဗျ။တိုက်ပွဲဖြစ်လို့ခလဲကျေးရွာမြို့ဟောင်းရွာခလဲမြို့ဟောင်းဖျားငါးစုခလဲရွာလေးစတဲ့အဲ့ဒီဒေသတဝိုင်းကျေးရွာတွေကဒေသကအဲ့ဒါပြပါမယ်တိုက်ပွဲဖြစ်လို့ခလဲကျေးရွာမြို့ဟောင်းရွာခလဲမြို့ဟောင်းဖျားငါးစုခလဲရွာလေးစတဲ့အဲ့ဒီဒေသတဝိုင်းကျေးရွာတွေကဒေသခံ9000ထပ်မနဲ့အိုးအိမ်စွန့်ခွာပေးလူရောက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်ပြီးခဲ့တဲ့3ရက်လောက်ကစပြီးတော့တိုက်ပွဲတွေညှိနေတာမို့တချို့စစ်ပြေးဒုက္ခတွေတွေနေအိမ်တွေကိုပြန်ခဲ့ကြပါတယ်အိမ်ရှင်တွေပြန်သွားချိန်နေအိမ်တော်တော်များများဖောက်ထွေးခံထားရပြီးတော့တံမိုးရှိတဲ့ပစ္စည်းတွေပျောက်ဆုံးနေတယ်လူဒေသခံတွေကပြောပါတယ်ဘယ်အဖွဲ့အစည်းကလှုံ့ဆော်တယ်လဲဆိုတော့အတိအကျမသိပေမဲ့စစ်ကောင်စီတပ်ဖွဲ့တွေဝင်လာပြီးနောက်ပိုင်းနေအိမ်ဖောက်ခံရတာလို့ပြောကြပါတယ်အခုလိုကြိုင်းစိတ်ကြီးဘက်ကအခြေအနေကိုမေးနိုင်ဖို့ VOA ကစစ်ကောင်စီဘက်ကိုဆက်သွယ်ခဲ့ပေမဲ့မရသေးသလိုစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူး။တိုင်းရင်းသတင်းတွေမှာတော့စစ်ကောင်စီရဲ့တပ်မ44လက်အောက်ခံချီလျင်တရင်ခလာရနှစ်နဲ့နေကြားဆောင်တပ် BGF အမှတ်100အမှတ်13-1တရင်တို့ကအင်အား100လောက်ခလဲကျေးရွာအတွင်းသို့ထိုးစစ်ဆင်လာရာနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့တယ်လို့ဖော်ပြထားပါတယ်။လက်ရှိမှာတိုက်ပွဲတွေညှိနေတဲ့ဆိုပေမဲ့လူလေးကျေးရွာတွေရှိတဲ့ဘက်ကိုစစ်တပ်ကလက်လက်ကြီးတွေနဲ့ပကြပကြပစ်ခတ်နေသလိုစစ်ရေးတင်းမာနေတာကြောင့်ဒေသခံတွေတတိနဲ့သွာလာနေထိုင်နေရတဲ့အကြောင်းစစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေသူတွေတဦးကပြောပါတယ်။ဝင်းရော်ဒေတာမှာလက်ရှိစစ်ပြေးဒုက္ခသည်တွေ1000လောက်ရှိနေပြီးတော့ကျန်းမာရေးစောင့်ရှောက်မှုအားနည်းနေသလိုဇာရေးတောင်ရေးစတဲ့အကူအညီအမျိုးမျိုးလိုအပ်နေကြတာလို့လည်းပြောပြပါဗျစစ်တပ်နဲ့ KNL PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပြီးနောက်ကျိုင်းစိတ်ကြီးမြို့နယ်မှာနှစ်ဖက်အဖွဲ့အစည်းတွေကလမ်းဘတ်ဆက်သွယ်ရေးတားဆီးပိတ်ပင်တာတွေလုပ်တာကြောင့်စစ်ဘေးဒုက္ခသည်တွေအစားအသောက်နဲ့လိုအပ်တဲ့ပစ္စည်းတွေရရှိနိုင်ဖို့အခက်အခဲတွေဖြစ်နေကြပါတယ်ရှင်